ရုရှားကျူးကျော်စစ်ကိုခုခံနေတဲ့ယူကရိန်းကိုဂျာမနီနိုင်ငံကလက်နက်တွေဆက်လက်ထောက်ပံ့သွားမယ်လို့ဂျာမနီဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။ယူကရိန်းကိုကျူးကျော်စစ်တိုက်နေတဲ့ရုရှားတပ်တွေကိုမောင်းထုတ်ဖို့လိုအပ်နေသရွေ့လက်နက်တွေပို့ဆောင်ပေးနေမှာဖြစ်တယ်လို့လစ်သဝေးနီးယားနိုင်ငံဗီလ်နက်စ်မြို့မှာဂျာမနီဝန်ကြီးချုပ်အိုလော့ဖ်ရော့စ်ကဒီနေ့ပြောကြားခဲ့တာပါ။ယူကရိန်းကိုဂျာမနီကလက်နက်ကြီးတွေပေးဖို့တွန်းဆုတ်နေတဲ့ဆိုရယ်ဝေဖန်မှုတွေရှိနေချိန်မှာပဲဝန်ကြီးချုပ်ရှော့ဖ်ကအခုလိုပြောခဲ့တာပါ။ယူကရိန်းထွက်ခြုံတွေကိုတကဘာလုံးကိုတင်ပို့နိုင်အောင်ရုရှားပိတ်ဆို့ထားတဲ့ရေလမ်းကြောင်းကိုဖယ်ရှားနိုင်ရေးအတွက်နေတိုးမဟာမိတ်တွေနဲ့ကုလသမဂ္ဂတို့စူးစမ်းအဖြေချနေတယ်လို့လည်းဂျာမနီဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။ဗြိတိန်နိုင်ငံကအစင်းမြင့်ဆက်လက်နက်တွေပေးမယ်ဆိုတဲ့အတည်ပြုချက်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်စီကနေရခဲ့တယ်လို့ယူကရိန်းထွက်ခြုံပြောင်းတွေတင်ပို့လို့မရအောင်ရုရှားကစိတ်ကန်းတွေပိတ်ဆို့ထားတာကိုဖယ်ရှားနိုင်မဲ့နီလန်တွေဗြိတိန်ဝန်ကြီးချုပ်နဲ့ဆွေးနွေးနေတယ်လို့ယူကရိန်းသမ္မတကလည်းတင်းတင်းလာနေတုန်းကပြောကြားခဲ့ပါတယ်။ကီလိုမီတာ80กว่าဝေးထိပြင့်မှတ်ကိုပြင့်နိုင်တဲ့ rocket ဒုံးတွေအပါအဝင်အစစ်မြင့်ဒုံးစနစ်တွေကိုယူကရိန်းကိုပို့ပေးမယ်လို့ဗြိတိန်နိုင်ငံကတင်းတင်းလာနေတုန်းကကြေညာခဲ့ပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းနိုင်ငံအခြေပိုင်းစီဗီယန်ဒွန်ဒက်စ်မြို့လမ်းတွေပေါ်မှာယူကရိန်းတပ်တွေနဲ့ရုရှားတပ်တွေတိုက်ပွဲတွေပြင်းထန်နေပါတယ်။အရှိတောင်ပိုင်းကဇပိုရင်ဇီယာမြို့ကိုလည်းရုရှားတပ်တွေသိမ်းပိုက်ဖို့ကြိုးစားနေတယ်လို့သမ္မတဗလာဒီမီယာဇယ်လန်စကီကပြောကြားခဲ့ပါတယ်။စီဗီယာဒေါနက်စ်မြို့ကိုအနိုင်ရဖို့အခြေအနေရှိတယ်လို့သမ္မတဇယ်လန်စကီကဆိုပါတယ်။ယူကရိန်းဘက်ကရောရုရှားဘက်ကပါတစ်ဖက်နဲ့တစ်ဖက်အကြအဆုံးများတယ်လို့ပြောနေကြပါတယ်ရှင်။